မြန်မာနိုင်ငံဟာ2029ခုနှစ်မှာရှုထမ်းချိန်20အထိတင်ပို့နိုင်ခြင်းရှိတယ်လို့ရွှေထုတ်လုပ်ရောင်းဝယ်လုပ်ငန်းတွေကအကြီးတန်းတာဝန်ရှိသူတွေကိုကူကပြီး Riders သတင်းတပုတ်မှာရေးထားပါတယ်။ရွှေပြည်ပတင်ပို့တာကိုမြန်မာနိုင်ငံမှာနှစ်ပေါင်း90ကြာပြည့်ပြင်ထားပြီးတဲ့နောက်ဒီနှစ်အစောပိုင်းကမှပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းအကြီးအသေးစစ်ဆေးတဲ့တခွဲခန့်တွေကနေအတိမတ်ပြီးလက်မှတ်တွေရဖို့မြန်မာရွှေလုပ်ငန်းရှင်တွေစ조사နေရတာကြောင့်အခုချိန်ထိဆိုရင်တရုတ်နိုင်ငံကိုရွှေ4ချိန်ကီလိုဂရမ်နဲ့ငယ်ပဲတင်ပို့နိုင်ပါသေးတယ်။အစအစအစင်ချော်ရဲဆိုရင်တော့မြန်မာနိုင်ငံအနေနဲ့နောက်နှစ်မှာရွှေ10တန်ကနေတန်30အထိတင်ပို့နိုင်ခြင်းရှိပါတယ်လို့အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့မှာကျင်းပတဲ့အိန္ဒိယနိုင်ငံတကာရွှေညီလာခံပြပမှာမြန်မာရွှေလုပ်ငန်းရှင်များအသင်းရဲ့စီးပွားရေးလုပ်ငန်းခွဲဖြစ်တဲ့မြန်မာရွှေဖွံ့ဖြိုးတိုးတက်ရေးအများပိုင်းကုမ္ပဏီလီမိတက်ရဲ့အကြီးအကဲဂျန်ပေပို့ကို Marcus Love ကပြောရဲဆိုပြီး Riders သတင်းမှရေးထားပါတယ်ပြည်ပကိုတရားဝင်တင်ပို့တာတိုးလာတဲ့ဆိုရင်အိန္ဒိယတရုတ်နဲ့ထိုင်းနိုင်ငံတွေကိုရွှေခိုးထုတ်နေတာတွေရောသွားမှာဖြစ်ပြီးရွှေတူးဖို့တန်းစင်တဲ့လုပ်ငန်းကနေနိုင်ငံအတွက်အခွန်ငွေပိုရလာမယ်လို့ Marcus Love ကပြောပါတယ်။မြန်မာနိုင်ငံမှာရွှေထုတ်လာတာနှစ်ရာစုနှစ်ပေါင်းများစွာရှိနေပါပြီ။ရွှေလုပ်ငန်းရှင်အသေးလေးတွေအများကြီးရှိပါတယ်။ဒါပေမဲ့ပမာဏသေပြီးစံနှုန်းသတ်မှတ်တာလည်းအားနေပါတယ်။ဒါကြောင့်နိုင်ငံများချင်းညှိနှိုင်းမှုရဖို့စ조사နေပါတယ်လို့လည်း Marcus Love ကပြောပါတယ်။မြန်မာနိုင်ငံမှာမတူးဖော်ရသေးတဲ့ရွှေယန်းတိုင်ချိန်1.3ဘီလီယံရှိပြီးအခုချိန်ထိဆိုရင်အဲ့ဒီအထက်က900ခန့်လုံးပတ်ဝန်းကျင်တော့ကိုပဲတူးဖော်ထုတ်လို့ရသေးတယ်လို့လည်း Marcus Love ကဆိုပါတယ်